ကိုရိုနာဗိုင်းရပ်စ်ကယောဂါကကွယ်ထိန်းချုပ်ရေးအတွက်အသွားလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းမြန်ဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးဆက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှသတိပေးလိုက်ပါတယ
် This is not the time to relax. Instead, we need to ready ourselves.
အခုချိန်မှာအသွားလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific နောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာ Takeshi Kasai ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြည်ခရိုင်လေးလတာကာလအတွင်းကမ္ဘာသဘာဝလူအသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကပ်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရတဲ့အတွက်ချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုတက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါအီတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန့်သတ်မှုတွေတဖြည်းဖြည်းဖြေလျှော့ပေးမယ့်အစီအစဉ်ကိုဒီသတင်းမှတ်ကုန်မှကြေညာမယ်လို့အီတလီဝန်ကြီးချုပ်ဂိုစီပီကွန်တီက Facebook မှာရေးသားခဲ့ပါတယ်ပရတိမာလဲရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လွှတ်တော်အမတ်တွေဒီကနေ့ပဲလွှတ်တော်အစည်းအဝေးပြန်ဆဖို့ရှိနေပြီးတော့လူစုလူဝေးရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရကိုယ်စားလှယ650ရှိတဲ့အောက်လွှတ်တော်မှာလူ90နဲ့တာလုပ်ငန်းပြန်ဆကြမှာပါချက်အမတ်တွေကတော့အွန်လိုင်းကနေပဲပါဝင်ဆွေးနွေးမှာပါအင်ဒိုနီးရှားအစိုးရကတော့ဒီတစ်ပတ်မှာစတဲ့မွတ်စလင်တို့ရဲ့ရမဒန်ဥပုလအပြီးအစဉ်အလာတိုင်းနေရပြန်လည်ကြမယ်လူတွေကိုကိုဗစ် -19 ကြောင့်အိမ်ပြန်ခွင့်ကတ်သတ်ထားပါတယ်ဒီလိုနေရပြန်တဲ့ခေစီတွေကြောင့်ပိုကူဆက်မှုမြင့်တက်လာနိုင်ကြောင်းဂျမားရီပညာရှင်တွေကသတိပေးထားတာပါ။အင်ဒိုနီးရှားမှာပိုကူခံရသူ6,900နဲ့သေဆုံးသူက6,000ဝန်းကျင်ရှိနေပါတယ်။